မြန်မာနိုင်ငံနဲ့နှစ်နိုင်ငံအခြားသဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုမနက်ဖြန်စက်တင်ဘာလ1ရက်နေ့ကစပြီးပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြန်ပေးမှာဖြစ်တဲ့အကြောင်းစစ်ကောင်စီမြန်မာနိုင်ငံသား၏ဝန်ကြီးဌာနကကြေညာပါတယ်။ဒါပေမဲ့ Facebook ကတစ်စစ်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံသား၏ဝန်ကြီးဌာနရဲ့ကင်းလွတ်ခွင့်စည်းရုံးမှာမလေးရှားနိုင်ငံကိုဖော်ပြမထားပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံ၏အခြေအနေအပေါ်မလေးရှားနိုင်ငံနိုင်ငံသား၏ဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နိုင်ငံအကြအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေခြင်းနဲ့မလေးရှားနိုင်ငံကိုခြံထားခဲ့တဲ့အချိန်ကတိုက်ဆိုင်နေပါတယ်။မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘလို့သီးခြားသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုချမ်းလက်ထားတာဟာနိုင်ငံရေးအရာတမင်ချမ်းခက်တာဟုတ်မဟုတ်ကိုလည်းအတိအကျမသိရသေးပါဘူး။တခြားအာဆီယံနိုင်ငံတွေကလာရောက်မဲ့ခီးသည်တွေအနေနဲ့ကျမိုင်ဝင်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီးမီးစည်းကမ်းတွေနဲ့ညီလိုက်နာဆောင်ရွက်သွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။